အอสเตรเลียနိုင်ငံမှာဒီနေ့ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲမှာတော့အတိုက်ခံ Labour Party ကအနိုင်ရသွားတယ်လို့ Australia သတင်းတွေကဖော်ပြနေကြပါတယ်။အတိုက်ခံ Labour Party ကလက်ရှိဝန်ကြီးချုပ် Scott Morrison ရဲ့ Conservative မျိုးမောင်းအစိုးရကိုအနိုင်ရသွားတယ်လို့ Australia နိုင်ငံရဲ့ ABC ရုပ်သံသတင်းဌာနကလည်းခန့်မှန်းထားပါတယ်။ဒါကြောင့်အတိုက်ခံ Labour Party အနေနဲ့ Australia နိုင်ငံရဲ့လာမယ့်အစိုးရဘက်ကိုဖွဲ့ဝင်ရမှာဖြစ်ပြီးတော့ Labour Party ခေါင်းဆောင် Anthony Albanese လည်း Australia နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မယ်လို့ဖော်ပြနေကြပါတယ်။အစွေလနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပခဲ့တာဖြစ်ပြီးတော့အခုဆိုရင်နိုင်ငံတော်ကမဲယုံတွေကိုပိတ်ပြီးတော့မဲတွေကိုလည်းစတင်ရည်တွက်နေတာမှလည်းလေဘာပါတီကရှေ့ကဦးဆောင်နေတယ်လို့ဩစတြေးလျဘက်ကသတင်းတွေကဖော်ပြနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကောက်ယူခဲ့တဲ့လူလူစစ်တမ်းတွေမှလည်းအတိုက်ခံလေဘာပါတီကစည်စုနှစ်တစ်ခုနီးပါးကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ် Scott Morrison ရဲ့ Conservative ညွန်မောင်းအစိုးရအဖွဲ့ထက်အနည်းငယ်အသာရရှိထားတာပါ။အစွေလနိုင်ငံအောက်လွတ်တော်မှာပါလီမန်အမတ်နေရာ152နေရာရှိပြီးတော့အဲ့ဒီက124နေရာကတော့နိုင်ငံအရှိတ်ချမ်းက New South Wales, Victoria, Queensland, Tasmania ပြည်နယ်တွေနဲ့အစွေလနိုင်ငံမြို့တော်နယ်မြေဒေသတွေကဖြစ်ပါတယ်။အစွေလနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲတွေကို32ကြိမ်ကျင်းပတာဖြစ်ပြီးတော့လက်ရှိဝန်ကြီးချုပ် Scott Morrison ရဲ့ Conservative မြန်မာအစိုးရဟာပြီးခဲ့တဲ့ရွေးကောက်ပွဲ3ကြိမ်ကိုအနိုင်ရပြီးတော့အစွေလနိုင်ငံကို6နှစ်ကြာအုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။